စစ်ခိုင်ပြည်နယ်မှာမွတ်စလင်လူနည်းစုတွေကိုလူမျိုးရုံးတုတ်တင်နေတယ်ဆိုတာမျိုးလုံးဝမရှိပါဘူးလို့အမျိုးသားလုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဦးတောင်းထွန်းကဒီကနေ့မှာပဲထပ်ပြောလိုက်ပါတယ်ပြည်ခရရပိုင်တွင်က BBC သတင်းဌာနနှင့်တွေ့ဆုံမေးမြန်းခန်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောအောင်ဆန်းစုကြည်ပြောသွားတာကိုဦးတောင်ထွန်းကဒီကနေ့တန်တမအတိုင်းဝိုင်းကိုထပ်ပြောသွားတာပါ။ရခိုင်ပြည်နယ်အခြေအနေအရရနဲ့ပတ်သက်ပြီးရန်ကုန်မြို့အမျိုးသားပြန်လည်တင်းမြတ်ရင်းနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC မှာတန်တမတွေကိုဦးတောင်ထွန်းကရှင်းလင်းပြောဆိုတဲ့ပွဲကိုကိုရင်သွားခဲ့တဲ့ကုတ္တကျော်သိန်းကအပြည့်အစုံပြောပြထားပါရဲ့ရှင
်။အမျိုးသားလူမျိုးရေးဆိုင်ရာဂျမေးပုဂ္ဂိုလ်ဦးတောင်ထွန်းဟာရန်ကုန်မြို့အခြေစိုက်ကုလသမဂ္ဂနိုင်ငံတကာအဖွဲ့အစည်းတွေနဲ့နိုင်ငံသားတိုင်ဝန်တွေကတန်တမန်အယောက်90လောက်တက်ရောက်တဲ့ဒီကနေ့ပွဲမှာရခိုင်ပြည်နယ်တွင်လူမျိုးတုံးတုတ်တင်မှုဆိုင်ရာဆွဆွဲချက်နဲ့ပတ်သက်ပြီးတော့ထပ်ပြီးအတိအလင်းငင်းချက်ထုတ်ပြောသွားတာ
ပါ There is no ethnic cleansing There is no ethnic cleansing of the Muslim minority
ရခိုင်ပြည်နယ်မှာမွတ်စလင်လူနည်းစုတွေကိုလူမျိုးတုံးတုတ်တင်နေတဲ့အတွက်လုံးဝမရှိပါဘူးဒီကိစ္စဟာကွဲပြားခြားနားနေတဲ့လူတွေအကြမ်းမှာဖြစ်နေတဲ့ကိစ္စပါ။ဒီချင်းတွေကိုကြော်လွားဖို့နဲ့ကွာဟချက်ကိုပြောက်အောင်လုပ်ဖို့အတွက်အစိုးရကစူးစမ်းလို့ဆောင်နေပါတယ်
။မြန်မာနိုင်ငံမှာစစ်တပ်ရဲ့လုံဆောင်ချက်ဟာကဘာပေါ်ကဘယ်နေရာမှာမဆိုရှိတဲ့စစ်တပ်တွေကလုံဆောင်တာနဲ့အလားတူဖြစ်ပြီးသူတို့အနေနဲ့မရင်းကျင်တာတတ်ဖြတ်တာနှိမ့်ဆက်ညှဉ်းပန်းတာတွေကိုလုပ်ဖို့အခွင့်မရှိတဲ့အကြောင်းနဲ့သူတို့မှာလိုက်နာရမယ့်စီမင်းစည်းကမ်းတွေရှိပြီးအဲ့ဒါတွေကိုလိုက်နာလုံဆောင်ရမှာဖြစ်တယ်လို့လည်းဦးတောင်ထွန်းကပြောတော်ပါတယ်။ဒီကံကြီးနယ်ကနောက်ဆုံးအခြေအနေတွေအစိုးရကကြိုးပမ်းလှုပ်ဆောင်နေတာတွေနိုင်ငံတကာအတိုင်းဝိုင်းကအကူအညီပေးနေတာတွေရရှိထားတဲ့တိုးတက်မှုတွေကို45မိနစ်နီးပါးကြာတဲ့ရှင်းလင်းပြောဆိုချက်မှာဦးတောင်ထွန်းကအကျဉ်းတော်ပြောဆိုသွားပြီးတိုးတက်မှုတွေရှိတဲ့ကြားကပြင်းထန်တဲ့ဆွဆွဲချက်တွေနဲ့ရင်ဆိုင်ရတာကုလသမဂ္ဂကမြန်မာနိုင်ငံနဲ့ပတ်သက်ပြီးဆုံးဖြတ်ချက်ချမှတ်တာတွေကိုထောက်ပြပြောဆိုပါတယ်တိုးတက်မှုတွေလို့ပြောတဲ့နေရာမှာကိုပြန်နံဦးဆောင်တဲ့ရခိုင်ရေးအတံပေးကော်မရှင်ကအကြံပြုထားတဲ့အတိုင်းအိုးရင်ဆုံးထွက်ပြေးနေရသူတွေနေထိုင်နေတဲ့စခန်းတွေကိုပိတ်ပေးဖို့စီစဉ်နေတဲ့အကြောင်းလဲဥတောင်းထွန်းကပြောတော်ပါတယ
် We have initiated a process to go down three IDP camps
အိုးရင်ဆုံးထွက်ပြေးသူ IDP တွေနေတဲ့စခန်း၃ခုကိုပိတ်ပစ်ဖို့လုပ်ငန်းစဉ်တွေစထားပါပြီ။ကြောက်ဖြူစစ်တွေနဲ့ရံပြဲမျိုးတွေမှာပါ။ကြောက်ဖြူမှာကရခိုင်လူမျိုးတွေအတွက်စခန်းဖြစ်ပါတယ်။စစ်တွေမှာကရွန်ဂျာတွေအတွက်စခန်းဖြစ်ပြီးတော့ရံပြဲမှာကတော့ကမန်လူမျိုးတွေအတွက်စခန်းဖြစ်ပါတယ
်။ဒါအပြင်အစိုးရကလှုပ်ဆောင်ထားတဲ့နောက်ထပ်အရေးကြီးတဲ့အဆင့်တစ်ခုကတော့ဆိုပြီးနိုင်ငံသားဖြစ်အတိမတ်ပြုရေးဆိုင်ရာလုပ်ငန်းစဉ်ကိုစလုပ်နေတဲ့အကြောင်းနဲ့ဒီလုပ်ငန်းစဉ်ဟာနိုင်ငံသားဖြစ်ခွင့်ရှိသူအားလုံးကိုနိုင်ငံသားဖြစ်အလင်းအမြအတိမတ်ပြုပေးတဲ့လုပ်ငန်းစဉ်ဖြစ်တဲ့အကြောင်းလည်းအထူးအလေးထားပြောသွားပါရစေ။အော်တိုဘာလ9ရက်နေ့ကနေသားဆောင်ရဲစခန်းတွေကိုအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်ပိုင်းလူမျိုးရေးတပ်ဖွဲ့တွေကနေနေရှင်းလင်းနေတဲ့စစ်စင်ရေးလှုပ်ဆောင်တာတွေမှာလူ့အခွင့်အရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့စွပ်စွဲချက်တွေကကြက်ကြက်တက်တက်ကိုထွက်ထားတာပါ။ဒါနဲ့ပတ်သက်လို့လေဥတောင်းထွန်းက
Where there is clear evidence of wrongdoing
ဥပဒေမဲ့လွတ်ဆောင်တယ်ဆိုတာရှင်းလင်းတဲ့အထောက်အထားရှိရဆိုရင်ကျွန်တော်တို့အနေနဲ့ဥပဒေနဲ့အညီရေးပါမယ်ထောက်ထားရှိရင်အရေးယူမယ်ဆိုတာကျွန်တော်တို့အကြိမ်များစွာပြောထားပါတယ်ဒါကိုအစိုးရအဖွဲ့အမြင့်ဆုံးအဆင့်ကနေလည်းပြောထားတယ်လို့ကာကွယ်ရေးဌာနကလည်းပြောထားပြီးတော့ရဲတပ်ဖွဲ့ကလည်းဒါကိုကြေညာထားပြီးသားပါဥတောင်းထွန်းရဲ့ဒီကနေ့ရှင်းလင်းပြောဆိုချက်တစ်ခုလုံးမှာဥတီချက်ကတော့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဒီခိုင်ကြီးအရင်းနဲ့ပတ်သက်ပြီးအစိုးရကလှုပ်ဆောင်နေတာတွေကိုအတူတဘောဆောင်ချင်းကပ်ပြီးတော့ဝိုင်းဝန်းပူပေါင်းလှုပ်ဆောင်ရေးအလေးထားတိုက်တွန်းဖို့ရည်ရွယ်ပုံရပြီးအားလုံးလက်တွဲလှုပ်ဆောင်မယ်ဆိုရင်ဒိုးတက်မှုတွေရလာမယ်ဆိုတဲ့သဘောမျိုးပြောသွားပါတယ်ခင်ဗျာ